Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းတနေ့တာညနေခင်းမှာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2014စနေဘာလ2ရက်အင်္ဂါနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူပူရတင်ဆက်ပေးပါပါယူကရိန်းအရေးဖြေရှားဖို့ကုလအကြီးအကဲဘန်ကီမွန်ကတောင်းဆိုလိုက်တာနောက်တရားခံညီငယ်တပ်ဖွဲ့တွေကိုပြန်လွှတ်ပေးဖို့သူတို့တောင်းဆိုချက်တွေကိုလိုက်လျောရမယ်ဆိုပြီးနာဆရာတက်ဦးကပြောဆိုလိုက်တာစတဲ့သတင်းတွေကိုတင်ဆက်ပေးပါပါကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်ကုမ္ပဏီကြီးတွေအနေနဲ့မြန်မာနိုင်ငံမှာယင်းဤမြုပ်နှံကျင်နေဆိုရင်အချိန်ဆောင်ဆိုင်မနေပဲဈေးကွက်ကိုလေ့လာပြီးအခုတည်းကပြင်ဆင်ထားတဲ့နယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီတာဝန်ရှိသူကပြောကြပါတယ
် I will encourage US companies to take a look at the market and see if it's a fit for the kind of projects that they want to do
ဒီကြောင့်တွေကိုသတင်းတွေပြီးပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒါ့အပြင်သမရဦးသိန်းစင်ရဲ့ဂျာမနီခရီးစဉ်နဲ့ HRW လူအခွင့်ရေးအဖွဲ့ရဲ့အစီရင်ခံစာအကြောင်းတွေကိုလည်းတင်ပြသွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလာတို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
Ukraine ပြည်ခါနဲ့ပတ်သက်ပြီးအပြေရှာနိုင်မှုအတွက်ရုရှားနဲ့ Ukraine နိုင်ငံကြားနိုင်ငံရေးတွဲဆုံဆွေးနွေးမှုတွေလုပ်သွားဖို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတောင်းဆိုလိုက်ပါတယ် Ukraine ခွဲထည့်ရေးခေါင်းဆောင် Andrei Pajin ကအပြစ်ခတ်ရစေးနဲ့အကျဉ်းသားတွေဖလှယ်ရေးကိစ္စတွေကိုဆွေးနွေးဖို့အသင့်မဲ့လို့ Belarus နိုင်ငံ Minsk မြို့မှာလုပ်တဲ့ပထမတစ်ကြော့ညီညီရေးဆွေးနွေးပွဲအတွင်းပြောဆိုခဲ့ပြီးတရက်အကြာဒီကနေ့အင်္ဂါနေ့မှာ New Zealand နိုင်ငံကိုရောက်နေတဲ့ Mr. Ban Ki-moon ကအခုလိုတိုက်တွန်းပြောဆိုခဲ့တာပါသူတို့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးမယ်ဆိုရင် Ukraine နိုင်ငံထဲမှာဆက်ပြီးနေသွားမယ်လို့ပါဂျင်နဲ့ Russia လိုလာတဲ့ခွဲထွက်ရေးသမားတွေကပြောဆိုထားပါတယ်ဒီကြားသတင်းတွေမှာတော့ Ukraine ကိုနှစ်ပတ်အတွင်းသိမ်းနိုင်တယ်လို့သမ္မတ Putin ကပြောဆိုခဲ့တယ်ဆိုတာအခြေအမြစ်မရှိဘူးလို့ဆိုပါတယ်သမ္မတ Putin ရဲ့အကြီးတန်းအကြံပေး Yuri Ushakov ကအီတလီသတင်းစာ La Repubblica မှာဖော်ပြခဲ့တာဟာဆိုလိုရင်းနဲ့တခြားစီဖြစ်တယ်လို့လည်းသူကပြောပါတယ်။သမ္မတပူတင်နဲ့ဥရောပကော်မရှင်အကြီးအကဲဟိုဆေးမနျူအယ်ဘာရဆိုရိုတယ်လီဖုန်းကနေတဆင့်စကားပြောစဉ်မှာမစ္စတာပူတင်ကယူကရိန်းကိုနှစ်ပတ်အတွင်းသိမ်းနိုင်တယ်လို့ပြောဆိုတဲ့ဆိုပြီးသတင်းစာမှာဖော်ပြခဲ့ပါတယ
်။အမေရိကန်ကလူမပါတဲ့ drone လေယာဉ်နဲ့အဲရှာဘက်ပြက်ကောင်းဆောင်ကိုဦးတည်ပြီးတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုမလီအစိုးရအရာရှိတွေကပြောပါရယ်။မနေ့ကတိုက်ခိုက်မှုကိုအဲရှာဘက်ကအစစ်မြေအရာရှိတွေအစည်းအဝေးကျင်းပတဲ့ရှာဘယ်လီအောက်ပိုင်းဒေသမှာလုပ်ခဲ့တာလို့ဆိုပါရယ်။မြင့်မြင့်တက်သေးတွေရဲ့အပြောအရဒုံးလက်နဲ့တည်းရဲ့အနေဆုံးလေးချိန်တိုက်ခိုက်ခဲ့ပြီးအဲရှာဘက်ပြက်ကားနစီပျက်စီးသွားတယ်လို့သိရပါရယ်။အသေးပြောက်စင်းကိုတော့ဒီကနေ့အစောပိုင်းထိမသိရသေးပါဘူး။ပန်ဒဂွန်ကပြောခွင့်ရဂျွန်ကာဘီကတော့ဒါဟာအဲရှာဘက်တွေကဦးတည်တဲ့တိုက်ခိုက်တဲ့လို့ရတာဖြစ်ပြီးတိုက်ခိုက်မှုရဲ့ရလဒ်ကိုတော့စုံစမ်းနေဆဲလို့ဆိုပါရဲအရင်တုန်းကလည်းလူမပါတဲ့ drone လေယာဉ်တွေနဲ့ El Shabab တွေကိုတိုက်ခိုက်မှုတွေလုပ်ခဲ့ပါသေးတယ် January လတုန်းကပြစ်ခတ်မှုမှာတော့အုပ်စုကောင်းဆောင်ကိုထိလို့နေပါဖြစ်ခဲ့ပါရဲ့ရှင
်စီးရီးယားနိုင်ငံက Al Qaeda နဲ့ဆက်ဆက်နေတဲ့စစ်သေးကြတွေဟာသူတို့ထိန်းသိမ်းထားတဲ့ Fiji နိုင်ငံသား45ယောက်ပါဝင်တဲ့ကုလငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေကိုပြန်မလွတ်ခင်သူတို့တောင်းဆိုတာတွေကိုလိုက်လျော့ပေးရမယ်ဆိုပြီးပြောဆိုခဲ့တဲ့အကြောင်း Fiji စစ်ဖက်အကြီးအကဲကပြောဆိုပါရယ် Nasra Tawu အဖွဲ့ကကုလသမဂ္ဂရဲ့အကြံဖက်သမားစင်းကနေသူတို့ကိုပယ်ဖြတ်ပေးဖို့ Damascus မြို့တော်အနီးတစ်ဝိုက်ကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးဖို့တိုက်ပွဲတွင်တည်ဆုံသွားတဲ့ Nasra အဖွဲ့ဝင်3ဦးအတွက်ရော်ကြေးပေးဖို့တောင်းဆိုခဲ့တယ်လို့ဗိုလ်မှူးချုပ် Mosi Tika Toga ကပြောပါရယ်ဂျာတာပရီနေတော်က Fiji ငင်းငင်းတက်ဖွဲ့ဝင်တွေကို Nasra တက်ဦးအဖွဲ့ဝင်တွေကပြန်မေးဆွဲခဲ့တာပါကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေကိုပြန်လွှတ်ပေးဖို့မြစ်တာရက်ခံခဲ့သလိုကုလသမဂ္ဂအနေနဲ့ဒီလက်နက်ကင်အုပ်စုတွေနဲ့လည်းညှိနှိုင်းနေတဲ့အကြောင်းတနင်္လာနေ့မှာပြောဆိုပါရယ်အိုင်ယာလန်ကာကွယ်ရေးဝန်ကြီးကလည်းနောက်လာမှာဂိုလန်ကုန်းမြင့်ကိုဆီလွတ်မဲ့သူတို့ငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေရဲ့လုံခြုံဘေးကင်းဖို့အရေးကုလသမဂ္ဂအနေနဲ့အာမခံချက်ပေးဖို့လိုမယ်ဆိုပြီးတော့လည်းပြောဆိုပါရယ
်တရုတ်နိုင်ငံအပေါ်ထားတဲ့ဖိလစ်ပိုင်နိုင်ငံရဲ့သဘောထားပြောပြမှုအတွက်မကျေနပ်တဲ့အတွက်ဆန္ဒပြတဲ့အနေနဲ့ဘုံခွဲတိုက်ခိုက်ဖို့ကြိုးစားတဲ့လူ3ယောက်ကိုဖိလစ်ပိုင်ရဲတွေကဖမ်းဆီးလိုက်ပါတယ်။မနေ့တနင်္လာနေ့ကမနီလာနိုင်ငံတကာလိမ့်စိတ်မှာလူတစ်ယောက်ကိုပောက်ကွဲပစ္စည်းတွေတင်ဆောင်ထားတဲ့ Vanguard သင်းနဲ့ဖမ်းမိလိုက်တယ်လို့တရားရဲရဝန်ကြီးလိုင်လာဒီလီမာကပြောပါရယ်။ဆန္ဒပြသူတွေဟာတရုတ်တန်ယုံအပြင်ဖိလစ်ပိုင်နိုင်ငံဘွာတရုတ်စီးပွားရေးသမားတွေဦးစီးလုပ်ကိုင်နေတဲ့ DCMI ဆောက်လုပ်ရေးအုပ်စုနဲ့ဈေးဝယ်စင်တာတစ်ခုကိုလည်းဘုံခွဲတိုက်ခိုက်ဖို့ကြံစည်ထားကြတယ်လို့သူကဆက်ပြောပါရယ်။ဒီလူတွေကတော့တရုတ်နိုင်ငံရဲ့ပိုင် တရုတ်နိုင်ငံနဲ့ပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့အချက်ကိုမကျေနပ်တဲ့အတွက်ဒီအချက်ကိုစန့်ကျင်ဆန္ဒပြလိုတဲ့အုပ်စုဝင်တွေဖြစ်တယ်လို့ဆိုပါရဲအဲ့ဒီအုပ်စုဝင်တွေကတော့ရဲနဲ့စစ်တပ်ကဝန်ဟောင်းတွေလက်ရှိဝန်ထမ်းတွေအပြင်တရုတ်ကိုစန့်ကျင်ချင်တဲ့လူတွေပါဝင်တယ်လို့ဆိုပါရဲရှင်
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပါကစ္စတန်လွတ်တော်မှာဝန်ကြီးချုပ်နဝက်ရှာဖ်ကိုထောက်ခံတဲ့လွတ်တော်အစည်းအဝေးကျင်းပနေပါတယ်ဝန်ကြီးချုပ်ယာရူကလည်းနှုတ်ထွက်ပေးဖို့ရက်သတင်းပတ်ကြားဆန္ဒပြမှုတွေကြားမှာပဲဝန်ကြီးချုပ်ရှာဖ်ကယာရူကလည်းနှုတ်ထွက်ပေးဖို့ညှဉ်းဆန်နေတာပါပြည်ထောင်စုဝန်ကြီးချာရီနာဆာအဲလီခန်ကအဖွဲ့မင်ခွန်ပြောကြားရမှာဆန္ဒပြသူတွေဟာပါကစ္စတန်ကိုဆန့်ကျင်ပုံကန်နေသူတွေဖြစ်ပြီးတော့သူတို့ကိုဥဆောင်နေသူတွေဟာအကြမ်းဖက်သမားတွေအထူးအရောင်တော်လှန်ရေးသမားတွေဖြစ်တယ်ဆိုပြီးပြောပါရယ်ထောင်နဲ့ချီတဲ့ဆန္ဒပြသမားတွေကိုနာမည်ကျော်ခရစ်ကတ်အားကစားသမားကနေနိုင်ငံရေးသမားဖြစ်လာတဲ့အင်မရန်ခန်နဲ့လူကြိုက်များတဲ့ဘာသာရေးခေါင်းဆောင်တဟီဦးကဒရီတို့ကဥဆောင်နေပြီးတော့သူတို့တွေဟာအစ္စလာမဘတ်မြို့လယ်မှာနှစ်ပတ်ကျော်ကြာတပိတ်စခန်းဖွင့်ပြီးဆန္ဒပြလာကြတာလည်းဖြစ်ပါရယ်ရွေးကောက်ပွဲမတမာမှုတွေနဲ့လက်စားမှုတွေကြောင့်ပြီးခဲ့တဲ့နှစ်တည်းအာဏာရယူခဲ့တဲ့ဝန်ကြီးချုပ်ရှာရစ်နှုတ်ထွက်ပေးဖို့ဆန္ဒပြသမားတွေကတောင်းဆိုနေကြတာပါလွန်ခဲ့တဲ့သတင်းပတ်ကုန်ပိုင်းအထိငြင်းချမ်းစွာဆန္ဒပြခဲ့ကြပေမဲ့တနင်္လာနေ့တုန်းကတော့ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံးရင်ဆန့်ခတ်ဖြစ်ခဲ့တာကြောင့်လူသုံးဦးသေဆုံးပြီးရာပေါင်းများစွာဒဏ်ရာရခဲ့ကြပါတယ်ဒီဆန္ဒပြသူတွေဟာပါကစ္စတန်ရုပ်မြင်သံကြားဌာနကိုဝန်ဆီးခဲ့ပြီးရုတ်တံလွှင့်မှုအစီအစဉ်တွေကိုလည်းရပ်ဆိုင်းခဲ့ကြပါတယ်
ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကတရုတ်ပြည်မကြီးရဲ့2019ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးကောက်ခံကိုယ်စားလှယ်နဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်အတစ်ကိုပြန်ပြီးပြုပြင်ပေးမှာမဟုတ်ဘူးလို့ဝန်ခံပြောဆိုကြပါရယ်ဟောင်ကောင်ရဲ့2019ရွေးကောက်ခံကိုယ်စားလှယ်နဲ့ပတ်သက်တဲ့တရုတ်ပြည်မကြီးရဲ့ဥပဒေပြဋ္ဌာန်းချက်ကိုဆန့်ကျင်ဆန္ဒပြတဲ့လူ16ယောက်ကိုမနေ့ညနေပိုင်းကဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲ့ဌာနကပြောပါရယ်တရုတ်အစိုးရအရာရှိတဲခိုးတဲ့ဟိုတယ်ရဲ့အပြင်ဘက်မှာရဲတွေကိုတားဆီးမှုအပြင်တရားမဝင်စုဝေးတဲ့အတွက်ဖမ်းဆီးခံရတာဖြစ်တယ်လို့ဆိုပါရယ်ရုံးရင်းဆန်ခအနေအချင်းဖြစ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာတွေမရှိဘူးလို့သိရပါဗျ။တရုတ်ပြည်ထုကွန်ဂရက်အမြဲတမ်းကော်မတီလက်ထောက်ညွန်ကြားရင်းမှူးမစ္စတာလီဖေးကတော့တရုတ်အစိုးရရဲ့တင်းတင်းကြပ်ကြပ်ဆက်လုပ်ဆောင်သွားမယ့်ပြဋ္ဌာန်းချက်အကြောင်းရှင်းပြနေချိန်မှာဆန္ဒပြသူတွေကိုဟောင်ကောင်ရဲတွေကငရုတ်ကောင်းရေတွေနဲ့ဖျံပြီးလူစုခွဲခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲမှာလူ3ယောက်လည်းအဖမ်းခံခဲ့ရတယ်လို့ဒေတာထုတ်သတင်းတွေမှာဖော်ပြထားပါတယ်။ဒီမိုကရေစီအရေးတက်ကြွသူဥပဒေလူတော်ဥပဒေပြုလွတ်တော်အမတ်လျော့ကွတ်ဟွန်လဲဆန္ဒပြရုပ်တွေထဲမှာပါဝင်ခဲ့ပါရဲ့ရှင
်အတေးပြမှုနဲ့ဆွဲဆိုခံထားရတဲ့ဗြိတိန်နိုင်ငံသားလူခွင့်လှူရှားသူတရားရဲ့အမှုကိုဒီကနေ့အင်္ဂါနေ့မှာစတင်ကြားနာခဲ့ပါတယ်ထိုင်းနိုင်ငံရဲ့အကြီးဆုံးသစ်သီးဝလံရောင်းချတဲ့ကုမ္ပဏီတစ်ခုဟာအလုပ်သမားတွေအပေါ်မတရားခိုင်းစေခဲ့တဲ့ဆိုပြီးအဲ့ဒီဗြိတိန်နိုင်ငံသားကရေးတာခဲ့တာပါ Natural Fruit ကုမ္ပဏီပိုင်းဆက်ယုံတရုံမှာကလေးလှုပ်သားတွေအပါအဝင်အလုပ်သမားတွေဟာအဓမ္မခိုင်းစေခံရတာလစာနေတာနောက်အချိန်ကြာမြင့်စွာအလုပ်လုပ်ရတာတွေရှိနေတယ်ဆိုပြီးအစိုးရခံစားကိုပူရဲရေးခဲ့သူအန်ဒီဟောကပြောဆိုခဲ့ပါတယ်အယ်ဂျဇီရာရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခဲ့မှာဟောကအခုလိုပြောခဲ့တဲ့အတွက် Natural Fruit ကုမ္ပဏီကသူ့ကိုတရားစွဲခဲ့တာပါဆိုရနေတဲ့လူသမားတွေရဲ့အချင်းတွေပေါ်အာယုံလွှဲအောင်နဲ့သူ့ရဲ့လွတ်လပ်စွာပြောဆိုခွင့်ကိုတားဆီးတဲ့အနေနဲ့အခုလိုသူ့ပေါ်တရားစွဲတာဖြစ်တယ်လို့အင်ကာနေရုံကဘန်ကောက်တရားရုံးကိုရောက်လာတဲ့ဟောကသတင်းတောက်တွေကိုပြောပါရယ်ဟောဟာအသေးရေပြတ်မှုအပါဝင်ထောင်နှံ9နှစ်အထိပေးခံရနိုင်တဲ့တခြားရာဇဝတ်မှုတွေကိုလည်းရင်ဆိုင်နေရပါတယ် Natural Fruit Company ကနင့်နာကြီးစေတန်းရဖို့အတွက်တရားမမှုတမှုနဲ့လည်းတရားစွဲဆိုထားပါတယ်ဒီကုမ္ပဏီဟာအနောက်နိုင်ငံတွေကိုအသင့်စားသုံးနိုင်တဲ့နံနက်သီးတင်ပို့တဲ့အဓိကကုမ္ပဏီတစ်ခုဖြစ်ပြီးသူတို့ပေါ်ဆက်ဆဲချက်တွေကိုညှင်းဆို့ထားပါတယ်ဒီအမှုဟာထိုင်းနိုင်ငံကအလုပ်သမားတွေအခွင့်အရေးချိုးဖောက်ခံရမှုနဲ့ပတ်သက်ပြီးရေးသားလို့သူတွေအပေါ်ကြီးမားတဲ့တက်ရောက်မှုတစ်ခုဖြစ်နိုင်မယ်ဆိုပြီးလူ့အခွင့်အရေးလေ့လာဆောင်ကြည့်မှုအဖွဲ့ HRW ထိုင်းနိုင်ငံက Phil Robertson ကတုံ့သက်ပြောဆိုပါတယ်
ကမ္ဘာအဆိုးဆုံးအီဘိုလာရောဂါကပ်စိုးပြန့်နှံ့ကူးစက်မှုတွေဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေမှာဒီရောဂါကြောင့်ကောက်ပဲသီးနှံရိုက်သိမ်းမှုအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီးသီးနှံစည်းနှုန်းတွေလည်းထိုးတက်သွားတယ်လို့ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကသတိပေးလိုက်ပါတယ်ကုလသမဂ္ဂဆန္ဒရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့အစည်း FAO ကမနေ့အင်္ဂါနေ့ကထုတ်ပြန်ချက်မှာအီဘိုလာရောဂါကူးစက်မှုအများဆုံးဖြစ်တဲ့ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေကအထူးသတိထားရမယ့်နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။ FAO ရဲ့အဆိုအရအဲ့ဒီသုံးနိုင်ငံမှာကူးစက်မှုပြန့်ပေါ်ပြန့်မသွားအောင်လူတွေရဲ့အသွားအလာကိုထိန်းချုပ်ထားတဲ့ area တွေထားနေရတာကြောင့်အစားအစာရောင်းဝယ်ဖောက်ကားမှုကိုအပြင်းထန်တက်ရောက်မှုရှိစေခဲ့တယ်လို့ဆိုပါရယ်မြို့နယ်လူရန်စားတွေအတွက်အစားအစာဝယ်ဖို့ကြောက်လန့်နေရတာအစားအသောက်ပြတ်လတ်တာတချို့ကွန်ပစ္စည်းတွေဈေးနှုန်းတက်တာတွေဖြစ်သွားစေတယ်လို့လည်းဆိုပါရယ်သွားလာမှုကန့်သတ်ဆုံးနေထားတဲ့အတွက်ကြောင့်စက်ပြုတ်ရေးခြံတွေမှာအလုတ်သမားပြတ်လတ်တာအပြင်တခြားဒေသတွေကိုအ धिक သီးနှံဖြစ်တဲ့ဆန်နဲ့ပြောင်းရိုက်သိမ်းဖို့အချိန်တင်းတပတ်နည်းနည်းလောက်ပဲကျန်တော့တာပါ။အနောက်အာဖရိကနိုင်ငံတွေမှာအီဘိုလာကြောင့်လူပေါင်း1500သေဆုံးခဲ့ရပြီးအများဆုံးကတော့လိုက်ဘေးရီးယား၊ဆီးရီးယားလီယွန်းနဲ့ဂီနီနိုင်ငံတွေကဖြစ်ပါရဲ့ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလာတို့ကပြောပြခဲ့ကြတာပါ။အခုချိန်အားစလို့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပါမယ်။American company ကြီးတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလို့ရဆိုရင်အနာဂတ်ကိုစောင့်ဆိုင်းနေတာထက်ဒီအချိန်မှာဈေးကွက်ကိုအကဲခတ်လေ့လာပြီးအဆက်အသွယ်လှုပ်ထားဖို့လိုတယ်လို့ US ASEAN Business Council ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဥပဒေဟာအစကောင်းခဲ့ပေမဲ့ဆွဲဆောင်မှုအားနည်းနေသေးတယ်လို့လိုအပ်ချက်တွေရှိနေသေးတယ်လို့ဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာအခြေခံအဆောက်အအုံနဲ့ Digital ဆက်သွယ်ရေးနည်းပညာလိုအပ်ချက်စိန်ခေါ်မှုတွေနဲ့အတူအခွင့်အလမ်းတွေအများကြီးရှိတယ်လို့လဲ US ASEAN Business Council ရဲ့မြန်မာနိုင်ငံဆိုင်ရာဒါရိုက်တာအန်တိုနီနယ်ဆန်ကပြောဆိုလိုက်တာပါဒေါကင်ဆိုးဝင်းကအန်တိုနီနယ်ဆန်နဲ့တီးသန့်တွေ့ဆုံမေးမြန်းပြီးခုလိုသတင်းပေးပို့လာပါတယ
်ကောင်းပါပြီရှင်မြန်မာနိုင်ငံ ASEAN လက်ကျဥက္ကဋ္ဌတာဝန်ယူနေတဲ့ကာလကိုအခွင့်ကောင်းယူပြီးတော့ American ပြည်ထောင်စု Washington မြို့တော်အခြေစိုက်US ASEAN Business Council ကနေ American Company ကြီးတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြဖို့အားပေးတိုက်တွန်းလိုပါတယ်လို့ US ASEAN Business Council ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Anthony Nelson ကအခုလိုပြောဆိုလိုက်ပါတယ
် I will encourage US companies to take a look at the market and see if it's a fit for the kind of projects that they want to do and I'll especially
ကျွန်တော်ကတော့ American Company တွေအနေနဲ့သူတို့လုပ်ချင်တဲ့စီမံကိန်းနဲ့အဝင်ခွင့်ကြဖြစ်မဲ့ဈေးကွက်ကိုအရင်စနေနာလေ့လာဖို့အားပေးသွားမှာပါအနာဂတ်ကိုစောင့်နေတာထက်အထူးသဖြင့်ဒီအချိန်မှာအကဲခတ်လေ့လာပြီးတော့အဆက်အသွယ်တွေလုပ်ကြရမှာပါအခွင့်အလမ်းတွေကအချိန်ကြာလာတာနဲ့အမျှရရှိမှာပိုတွေ့လာမှာဖြစ်ပေမဲ့စောစောစီစီအဆက်အသွယ်တွေရအောင်လှုပ်ထားဖို့လိုပါတယ်အခြေခံအဆောက်အအုံတွေဖွံ့ဖြိုးတိုးတက်လာပြီးတော့လုံထုံးလုံနည်းတွေနေသားကြဖြစ်တဲ့အခါအခွင့်အလမ်းတွေပိုရှိလာမှာဖြစ်ပါတယ်အဆက်အသွယ်စောစောရထားတဲ့အတွက်ရှေ့လုပ်ငန်းရှင်တို့မှာအတွေ့အကြုံတွေကိုအသုံးချနိုင်မှာဖြစ်ပါတယ်
မြန်မာစီးပွားရေးပြုပြင်ပြောင်းလဲမှုအရပြတ်ထားလိုက်တဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဥပဒေနဲ့ပတ်သက်လို့တော့ဆွေးဆောင်အားကောင်းအောင်ပြုပြင်ဖို့လိုတယ်လို့အန်တိုနီနယ်ဆန်ကထောက်ပြလိုက်ပါတယ်
။ The Myanmar Foreign Investment Law is a good start, but there's a lot that needs to be done to Myanmar's
မြန်မာနိုင်ငံသားရင်းနှီးမြှုပ်နှံမှုဥပဒေကိုပြဋ္ဌာန်းနိုင်ခဲ့တာဟာအစကောင်းတယ်လို့ပြောရမှာပါ။ဒါပေမဲ့လုပ်စရာတွေအများကြီးလိုနေပါသေးတယ်။နိုင်ငံသားကုမ္ပဏီတွေတကယ်အလုပ်လုပ်နိုင်အောင်လုံထုံးလုပ်နည်းတွေအားကောင်းဖို့လိုပါတယ်။ကြကင်ကနိုင်ငံသားဗန်တွေလေပတ်ခွင့်ပြုမယ်လို့အပြုသဘောပြုထုံးမှုတွေလည်းတွေ့ရပါတယ်။ဒါပေမဲ့နိုင်ငံသားအာမခံကုမ္ပဏီတွေဈေးကွက်ထဲမှာလေပတ်နိုင်မှုတော့လုံထုံးလုံနည်းတတ်မှတ်ထားတာမရှိသေးပါဘူး။မြန်မာပိုင်ကုမ္ပဏီတွေအတွက်လည်းဘယ်သူတွေနဲ့ဖက်ဆက်လုပ်နိုင်တယ်၊ပူးပေါင်းဆောင်ရွက်နိုင်တယ်ဆိုတဲ့ဥပဒေကိုလည်းရှင်းရှင်းလင်းလင်းပြဋ္ဌာန်းထားတာမရှိသေးပါဘူး။နိုင်ငံသားကုမ္ပဏီတွေအနေနဲ့လက်ကားရောင်းဝယ်ရေးနဲ့ကွန်ပစ္စည်းဖြန့်ဖြူးရေးဈေးကွက်မှာအပြည့်အဝပါဝင်ဆောင်ရွက်နိုင်ဖို့အတွက်လုံထုံးလုံနည်းတွေပြုပြင်ပြောင်းလဲဖို့လိုပါသေးတယ်။
နိုင်ငံသားကုမ္ပဏီတွေထဲထဲဝင်ဝင်ရင်းနှီးမြှုပ်နှံမှုစ조사တဲ့နေရာမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအခွင့်အလမ်းတွေအဖြစ်ရှုမြင်တဲ့အကြောင်းကိုလည်းအန်တိုနီနယ်ဆန်ကအခုလိုသုံးသပ်လိုက်ပါတယ
် A lot of the challenges in Myanmar are also opportunities. As we know the infrastructure is something that needs a tremendous amount of work.
မြန်မာနိုင်ငံမှာတွေ့ရတဲ့စိန်ခေါ်မှုတွေဟာတကယ်တော့အခွင့်အလမ်းတွေပါအခြေခံအဆောက်အဦးလိုအပ်ချက်ကတော့အကြီးဆုံးစိန်ခေါ်မှုလို့ပြောရမှာပါရုပ်ဝတ္ထုအခြေခံအဆောက်အဦးလိုအပ်ချက်ရော digital နည်းပညာလိုအပ်ချက်ရောအခက်အခဲတွေရှိပါတယ်ဒီနေ့ခေတ်ကုမ္ပဏီကြီးတွေအနေနဲ့အချိန်နဲ့တပြေးညီလွတ်လွတ်နိုင်မှုဆက်သွယ်ရေးကအရေးကြီးလိုအပ်ပါတယ် Ooredoo နဲ့ Telenor တို့လိုဆက်သွယ်ရေးတွေဝင်လာတာဟာအစကောင်းပါတယ်ဒီထက်မကပိုအဆင်ပြေအောင်လုပ်ဖို့လိုပါတယ်လူဆွမ်းအရင်းမြစ်လည်းလိုအပ်ပါတယ်ဒီထက်မှပညာရေးလေ့ကျင့်သင်တန်းတွေကျန်းမာရေးနဲ့လုပ်ငန်းခွင်အန္တရာယ်ကင်းရေးတွေလည်းလိုပါတယ်ဒါကြောင့် American Company ကြီးတွေနဲ့ US ASEAN Business Council ကနေအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုတစ်ဖက်တစ်လမ်းကပံ့ပိုးကူညီပေးနေတာဖြစ်ပါတယ
်။မကြခင်ကကျင်းပခဲ့တဲ့ ASEAN စီးပွားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုထူးထူးကဲကဲမဆွေးနွေးဖြစ်ပေမဲ့လို့အငဲစားနဲ့အလက်စားလုပ်ငန်းရှင်တွေကို American ပြည်ထောင်စုကကူညီမဲ့အစီအစဉ်ကိုတင်ပြနိုင်ခဲ့တယ်လို့အခုလိုပြောပါတယ်။
But there's a lot of what was discussed is applicable of course to Myanmar.
ASEAN စီးပွားရေးကနေမြန်မာနိုင်ငံအတွက် တုံးဝင်မဲ့အကြောင်းအရာတွေကိုဆွေးနွေးနိုင်ခဲ့ပါတယ်။2015ခုနှစ်မှာအကောင့်ထဲပေါ်မဲ့အာဆီယံစီးပွားရေးအတိုက်အဝန်းအတွက်မြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအများနည်းတူရင်းပေါင်းတန်းနိုင်အောင် US ASEAN Business Council ကနေကူညီနေတဲ့အကြောင်းစည်းကမ်းစာတင်သွင်းနိုင်ခဲ့ပါတယ်။အာဆီယံစီးပွားရေးဝန်ကြီးတွေကဒီစည်းကမ်းစာကိုအခြေခံပြီးတကယ်မဖြစ်မနေပါဝင်ရမယ့်လုပ်ငန်းရှင်တွေအတွက်လိုအပ်တဲ့မူပေါင်းတွေချမှတ်သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။မြန်မာအပါအဝင်ဒေသတွင်းအာဆီယံနိုင်ငံတွေကမ္ဘာဈေးကွက်နဲ့ချိတ်ဆက်မိအောင်ဖေးမှကူညီတဲ့အစီအစဉ်နဲ့ပတ်သက်ပြီး US ASEAN Business Council ကနေအာဆီယံစီးပွားရေးလုပ်ငန်းများအကြံပေးကောင်စီနဲ့ American ကုမ္ပဏီများအသင်းတို့ကကိုယ်စားလှယ်တွေနဲ့အတူအာဆီယံစီးပွားရေးဝန်ကြီးများအစည်းအဝေးမှာအလေးနဲ့ထားအာရုံစိုက်ဆွေးနွေးခဲ့ကြတယ်လို့ American တန်ယုံကလည်း August 28ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
ဒေါကင်ဆိုးဝင်းရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါအခုတခါနားဆင်ရမှာကသမရဦးသိန်းစင်ရဲ့ဂျာမနီခရီးစဉ်ပါမြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးတွေဟာအမှန်တကယ်ဖော်ဆောင်နိုင်ခြင်းမရှိဘဲအပြောတသက်ပဲဖြစ်နေတဲ့သမရဦးသိန်းစင်ရဲ့ဥရောပခီးစဉ်ကိုမကြိုဆိုတဲ့အကြောင်းဥရောပရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကပြောကြပါတယ်မြန်မာသမရဦးသိန်းစင်ရဲ့ဥရောပ၃နိုင်ငံခီးစဉ်စတင်လိုက်တဲ့အချိန်မှာပဲအခုလိုပြောကြလိုက်တာပါသမရဦးသိန်းစင်ရဲ့ခီးစဉ်ကိုလည်းဆန္ဒပြဖို့ရှိတယ်လို့ဆိုပါတယ်အပြည့်စုံကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
ဟုတ်ကဲ့ပါမြန်မာသမရဦးသိန်းစင်ဟာ၁၀ရက်ကြာဥရောပ၃နိုင်ငံခီးစဉ်ကိုတနင်္လာနေ့ကစတင်လိုက်ပြီးတော့ဒီကနေ့အင်္ဂါနေ့မှာတော့ဂျာမနီနိုင်ငံကိုအရင်ဆုံးရောက်ရှိမှာပါသမရဦးသိန်းစင်ဟာဂျာမနီသမရရဲ့ဖိတ်ကြားချက်အရနိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်သွားရောက်တာဖြစ်ပြီးဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ရောသမရယော်ခင်ဂော့ခ်နဲ့ပါတွေ့ဆုံမှာဖြစ်တယ်လို့မြန်မာသမရရုံးတာဝန်ရှိသူတဦးကပြောပါတယ်ဒါဟာသမရဦးသိန်းစင်အတွက်တော့သမရအဖြစ်နဲ့ပထမဆုံးအကြိမ်ဂျာမနီကိုသွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်ဒါမဲ့လည်းမြန်မာသမရရဲ့ခီးစဉ်ပေါ်မှာဥရောပရောက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတူဖြစ်တဲ့ဦးနွေအောင်ကသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်သမရဦးသိန်းစိန်အစိုးရဟာ reform တွေဘာတွေလုပ်နေတယ်ဆိုပေမဲ့နော်တန်းပြေမှာပြည်သူလူထုတွေကတော့ငှက်ပြပြီးတော့ဆင်းရဲပြီးတော့ရှိနေတဲ့အခြေဖြစ်တဲ့အတွက်ကြောင့်မလို့လူလာတာကိုကျွန်တော်တို့ကတော့မကြိုဆိုနိုင်ဘူးကျွန်တော်တို့ကသူ့ကိုဆန္ဒပြမှာပဲ reform ဆိုတာကတော့အာမရဖော်မရှိဘူးနော်ဟိုလစ်ဆာဗစ်ပဲရှိတယ်နော်ဘာသာကဟိုပြောချင်တာပြောနေတာပဲရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ကမကြိုးစား
မြန်မာဆိုရကပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံသားတွေအတွက်အမှန်တကယ်လိုအပ်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ဥနွေအောင်ကအခုလိုထောက်ပြပါတယ
်နော်တိုင်းပြည်မှာကအခြေခံဥပဒေအရေးကြီးတယ်နော်ဒါပေမဲ့နော်သူတို့ကဘာမှဟိုဒီအစ္စာကိုဟိုလုတ်ပိနိုင်နေတာမျိုးမရှိဘူးစစ်တပ်ကလာဟလာသူတို့ကလက်ကင်ထားတယ်နော်တရားဥပဒေကိစ္စမှာဆိုလို့ရှိရင်လည်းဘာမှထိရောက်တဲ့တရားဥပဒေစိုးမိုးရေးဆိုတာဟိုသူတို့မလုပ်နိုင်ဘူးပြည်တွင်းမှာဇယားမြေတွေပိနာတွေပါတွေနောက်ပြီးတော့စီးနီစီမံကိန်းမှာလည်းပဲတိုင်းပြည်သားတွေကနစ်နာနေရတယ်ခံစားနေရတယ်မီဒီယာကိစ္စတွေနောက်ပြီးတော့ဒီပုံမှန်ဆက်ရှိလုံးဝဟိုဒီဥစ္စာကလက်ခံလို့မရတဲ့ကိစ္စတွေဒီဇာတိဝချီချင်းအဖြစ်ကျွန်တော်မြန်မာနိုင်ငံမှာဒီလူလူတွေပဲနင့်နာတယ်ဆိုတာကတော့ဥစ္စာကဟိုလက်ပြင်းမှာဆင်သွားလို့ကျွန်တော်မြင်နိုင်ပါတယ်ရှင်းရှင်းလင်းလင်
းသမရဦးသိန်းစင်ဟာဂျာမနီနိုင်ငံကတဆင့်ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေကိုတွားရောက်มาဖြစ်ပြီးနယ်သာလန်နိုင်ငံမှာတော့မြန်မာရေလှူရှားသူတွေကသမရဦးသိန်းစင်ရဲ့ခီးစဉ်ပေါ်မှာကန့်ကွက်ဆန္ဒပြဖို့စီစဉ်နေတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေနယ်သာလန်ရုံးတာဝန်ခံဦးလှမျက်နှာကပြောပါတယ
်ပြည်တွင်းမှာဖြစ်ပျက်နေတဲ့ပြည်သူတိုင်းပြည်သားတွေရဲ့ပြဿနာတွေကိုယနေ့ချိန်ဒီဦးသိန်းစင်ကဖြေရှင်းနိုင်တဲ့အခါလည်းမရှိဘူးဗျာဒါကိုခင်ဗျားတို့ပြည်ပြင်ပြောင်းလဲမှုဆိုတာကိုစိတ်ကောင်းစင်နာကောင်းနဲ့ပြည်ပြင်ပေးပါဆိုတာကိုပဲပြောချင်တာပါကျွန်တော်ဆန္ဒပြတယ်ဆိုတဲ့ဥစ္စာကလည်းသူတို့မကြိုက်ဘူးဆိုတာပုံစံမျိုးပုဂ္ဂိုလ်ရောကျွန်တော်ပြောတာမဟုတ်ဘူးဖွဲ့စည်းထားတဲ့ကိုကြည်ချင်းချင်းရဲ့အပေါ်မှာကျွန်တော်တို့ကပြောမှာဖြစ်ပါလား
2011ခုနှစ်ကအရသာအစိုးရတဲ့ဖြစ်နေပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာပြီးတဲ့နောက်မြန်မာအစိုးရဟာဥရောပအပါအဝင်အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုတွေပိုများလာခဲ့ပြီးတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကလည်းမြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့ထားမှုတွေကိုလျှော့ချလာခဲ့တာပါပြီးခဲ့တဲ့ February လတုန်းကတော့ဂျာမနီသမ္မတမြန်မာနိုင်ငံကိုတွားရောက်ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးတွေတိုးမြင့်လာခဲ့တာပါအဲ့ဒီခီးစဉ်အတွက်မြန်မာနိုင်ငံကဂျာမနီကိုပေးရမယ့်အကြွေယူရို1ဘီလီယံတဲ့ကတစ်ဝက်ကိုလျှော်ပစ်ခဲ့ပြီးတော့ဂျန်တဲ့တစ်ဝက်ကိုတော့အတိုး300ခိုင်နှုန်းနဲ့15နှစ်အတွင်းအရေးကြပေးဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ ဂျပန်နဲ့မြန်မာနိုင်ငံကြားနှစ်နိုင်ငံကုံဆွယ်မှုဟာ2012နဲ့2013မနာရည်နှစ်အတွင်းစုစုပေါင်းအမေရိကန်ဒေါ်လာ188သန်းတန်ဖိုးရှိခဲ့ပါတယ်။2013-14ပထမ6လမှာတော့နှစ်နိုင်ငံကြားကုံဆွယ်မှုဟာ 48.14 သန်းရှိခဲ့ပြီးတော့2013ဇူလိုင်လအထိမြန်မာနိုင်ငံမှာဂျပန်ရဲ့ယင်းနီးမြုံနံမှုကတော့ 18.5 သန်းရှိခဲ့ပါတယ်။ဂျပန်ကုမ္ပဏီအများစုကတော့မြန်မာနိုင်ငံရဲ့အခြေခံအဆောက်အအုံတွေဖြစ်တဲ့ရထားပို့ဆောင်ရေးလျှက်စစ်ထုတ်လုပ်မှုလူသုံးကုန်နဲ့ကားထုတ်လုပ်မှုစတာတွေမှာယင်းနီးမြုံနံဖို့စိတ်ဝင်စားနေကြပါတယ်။ဒါ့အပြင်ဂျာမနီနိုင်ငံဟာအာရှတိုက်ကဂျပန်နိုင်ငံပြီးရင်မြန်မာနိုင်ငံအပေါ်လူငွေအများဆုံးပေးတဲ့နိုင်ငံဖြစ်ပြီးမြန်မာကျောင်းသားတွေအတွက်ပညာသင်စုတွေကိုလည်းအတော်များများစီစဉ်ပေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလကတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဂျပန်နိုင်ငံကို300ကြာသွားရောက်ခဲ့ပြီးအဲဒီမှာဝန်ကြီးချုပ်အင်္ဂလာမာကာသမရယခင်ဂေါကဒူနဲ့ဘာလမှာတွေ့ဆုံခဲ့ပြီးနိုင်ငံတကာဗီလီဘရန့်စုကိုလည်းလက်ခံရယူခဲ့ပါတယ်ခင်ဗျာ
ကိုရန်နိုင်ရဲ့စူးစီးတင်ပြချက်ပါခင်ဗျာသမရဦးသိန်းစင်ရဲ့ဂျာမနီခီးစဉ်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဒီကနေ့ည9:00 VOA အစီအစဉ်နဲ့မှာတင်ဆက်သွားဖို့ရှိတဲ့အကြောင်းအသိပေးပါစီခင်ဗျာ
သောတာရှင်များရှင်ပေါင်းရာချီပျောက်ဆုံးနေတဲ့ဓမ္မစေရီခေါင်းလောင်းကိုရှာဖွေနေတာဟာစိတ်ကူးရင်နဲ့လောက်ရတခုလားတမိုင်းဝင်ရှာဖွေရေးအစီအစဉ်တစ်ခုဖြစ်အစိုးရကပဲဖြစ်ဖြစ်အများပြည်သူကပဲဖြစ်ဖြစ်ဝိုင်းပြီးတော့အားပေးသင့်သလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်နေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။ဒီကနေ့ည9:00မှာဆွေးနွေးကြမယ့်ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာကဒီလူအခွင့်အရေးအဖွဲ့ရဲ့အစီရင်ခံစာကြောင်းပြောပြပါမယ်မြန်မာနိုင်ငံကကလေးတွေအပါအဝင်တစ်နှစ်ကိုကလေးပေါင်း1000ကျော်ဟာထိုင်းနိုင်ငံရဲ့ထိန်းသိမ်းရေးအချုပ်စခန်းတွေမှာမိဘတွေနဲ့အတူအချုပ်နှောင်ခံထားရတယ်လို့လူအခွင့်အရေးအဖွဲ့ဖြစ်တဲ့ HRW က 2 years with no moon လို့ခေါ်တဲ့အစီရင်ခံစာကိုထုတ်ပြန်ပြောဆိုလိုက်ပါတယ်ကလေးတွေရဲ့အခြေအနေနဲ့ပတ်သက်ပြီးထိုင်းအခြေစိုက် VOA သတင်းတော်မအေးမာကပြောပြမှာပါ
အမေရိကန်နိုင်ငံအခြေစိုက်လူအခွင့်အရေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကနေမြန်မာကလေးတွေပါဝင်ထိုင်းနိုင်ငံကထိန်းသိမ်းရေးစခန်းတွေထဲမှာနေထိုင်နေရတဲ့ကလေးတွေအကြောင်းပါဝင်တဲ့နှစ်နှစ်ကျော်နေမမြင်လမမြင်နေခဲ့ရတဲ့ကလေးတွေရဲ့ဘဝဆိုတဲ့အစီရင်ခံစာကိုစက်တင်ဘာလ2ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒီကလေးတွေဟာပညာရေးကျန်းမာရေးအခွင့်အလမ်းတွေဆုံးရှုံးနေပြီးလူတွေပြစ်ကျက်နေတဲ့အခန်းထဲမှာနေထိုင်နေရတဲ့အတွက်ကလေးတွေအတွက်အနေရရှိမှုတွေကို Human Rights Watch အဖွဲ့ကထောက်ပြခဲ့ပါတယ်။တချို့ကလေးတွေကထိသရေးစခန်းတွေမှာရက်ပိုင်းနေတာနေရပြီးတချို့ကလေးတွေကတော့လပိုင်းနေနှစ်ပိုင်းနေအထိထိသိမ်းခံရတဲ့ကလေးတွေပါဝင်ကြောင်းကလေးတွေကိုအခုလိုထိသိမ်းထားတာဟာကလေးအခွင့်အရေးအရကနိုင်ငံတကာလူအခွင့်အရေးစံချိန်စံညွှန်းနဲ့ပါမညီပါဘူးဆိုပြီးစာမျက်နှာ68မျက်နှာပါတဲ့အစီရင်ခံစာမှာရေးသားထားပါတယ်။ဒီလိုမိဘတွေနဲ့အတူထိမ့်သိမ့်ခံထားရတဲ့ကလေးတွေထဲမှာတရားဝင်လာရောက်တဲ့မိသားစုတွေတဲကကလေးတွေကိုတော့အကူအညီပေးနိုင်ခဲ့တယ်ဆိုပြီးဗန်ကောက်မြို့မြန်မာတန်ယုံကအလုသမားတန်အရာရှိဦးသိန်းနိုင်ကပြောပါတယ
်။ဒီတရားဝင်ဟောရတာဟာကြာရင်တော့ကျွန်တော်ကဟိုတန်ယုံကြီးရဲ့အစီအစဉ်နဲ့အကူအညီပေးရအောင်ရှိတယ်။ကျွန်တော်အလုသမားတန်အရာရှိနေနေရတော့အဲတို့အများဆုံးပြတ်ဖို့တဲ့ဆောင်းပေးရတယ်ဘာမှမရှိဘူး။ကျွန်တော်လည်းထင်ပါတော့အဲ့တော့တို့ကမိဘတွေကြားရဆိုတော့မိဘအိုထေးဒီနမအတူရှိနေဆိုရင်တော့လေတို့မိဘတွေနဲ့အတူထားပြီးတာပါနော်။ဒီကခွဲထားဖို့ဆိုတော့ဖြစ်တယ်လေနော်အဲ့လို
ကလေးတချို့ဟာမိဘတွေနဲ့အတူဖမ်းဆီးခံရတာဖြစ်ပြီးတချို့ကတော့မိဘတွေမသိရှိအောင်ခိုးယူလာပြီးထိုင်းနိုင်ငံတွင်းကလူမောင်ခိုလုပ်သူတွေကကလေးငယ်တွေကိုတောင်းရန်စားတောက်ခိုင်းတာပြည်ထစာလုပ်ခိုင်းတာစသဖြင့်ရာဇဝတ်အမှုခင်းတွေမှာအတုံးချရင်းနဲ့ဖမ်းဆီးခံရတဲ့အတွက်လူအမှုကြီးကြပ်ရေးအချုပ်ထောင်ကိုရောက်လာကြသူတွေလည်းရှိပါတယ်။ဒ Dilo claim your amyabiashi we may. A soya rene, a soya mohote a pueziriga. A kuni pena murigaro, neva bare. The cho mink lady, kling erigo. Tine lumu pueside ne. Myama lumu pueside buwambi. Kuni koto nainari shigejao. Tamyama nezaka. A mutami neck lady go, a kuni pene de. A mutami miatu, lumu sasha ye puega, tawin shitu, my yi wing up your bare.
ဒီဘန်ကောက်အန်တီစီယာပို့လာတဲ့ကလေးဆိုလို့ရှိလို့ရှိရင်ဒီမှာရှိတယ်ပေါ့နော်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့အဲ့ဒီကလေးတွေကိုတတိယတတိယထုတ်ခဲ့တယ်ပြီးတော့အဲ့ခါကြလို့ရှိရင်ဒီမှာအတ္တမပြည့်သေးတဲ့အမျိုးသမီးလေးတွေဆိုလို့ရှိလို့ရှိရင်သူတို့ရောက်ထားပေးရလို့ရှိတယ်သူတို့ရဲ့အတ္တမွေးဝမ်းကြောင်းပညာတွေပေါ့နော်အခုတောင်းပန်နေတဲ့ကလေးတွေဆိုလို့ရှိရင်သူတို့ရဲ့အတ္တမ
ုအကူအညီဆက်ပေးနေတယ်လို့လည်းပြောပြပါဗျာ။
အဲကျမတို့ဒီမဲဆောက်ထောင်ထဲမှာကြားတဲ့ကလေးတွေရတော့ပေါ့နော်ဟိုကျမတို့ဒီအဖွဲ့အနေနဲ့ကတော့ကိုယ်ပိုင်သထုံမယ်ဆိုလို့လည်းခက်ခဲရှိတယ်ဒါပေမဲ့ကျမတို့တွေဒီမှာဒီ Vision ဆိုတဲ့အဖွဲ့ရှိတယ်ပေါ့နော် Vision ကကြတော့သူကကျမတို့နဲ့ဆက်သွယ်ပေးတယ်ဆက်သွယ်ပေးတဲ့အခါမှာကျမတို့ Vision ဖွင့်နေသွားပြီးတော့အဲဒီမဲဆောက်ထောင်မှာပေါ့နော်ကျမတို့စောအနေနဲ့ပေါ့နော်နာမည်ခံပြီးတော့အဲ့ကလေးတွေထုတ်ခဲ့ပေးတယ်ကလေးတွေကအရင်ငယ်တဲ့အတွက်သူတို့တွေကိုဒီဟိုထားချောင်းထားပေးရတယ်လည်းရှိတယ်ပြီးတော့ဒီမြန်မာရွှေ့ပြောင်းကြောင်းမှာထားပေးရတယ်ရှိတယ်ပေါ့နော်အဲ့လိုမျိုးထားပေးနေတဲ့လေသူတို့ရဲ့မိဘတွေကိုပေါ့နော်ကျမတို့တစ်လားတစ်ခါသူတို့တွေနဲ့ထောင်ဝင်စာတွေ့ပေးတာတွေမဲဆောက်ထောင်ကရှိတဲ့ဒီဝန်ထမ်းတွေရလဲပေါ့နော်ဒီကျမတို့ခေတ္တမှာလာပြီးတော့သူတို့ထားရတဲ့ကလေးတွေပေါ့နော်အဆင်မပြေပြင်မပြေလက်ကြည့်တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေရှိတယ်ဒီကျမတို့ကလေးတွေကိုကြာတော့ဒီသူတို့မိတွေပေါ့နော်ထောင်ကထွက်လာတဲ့အခါပြီးကြတော့မှပဲမိဘတွေနဲ့ပြန်တွေ့ပြီးတော့သူတို့နဲ့တင်အပ်ပေးရတယ်ရှိတယ်တချို့မိဘတွေကြာတော့လဲသူတို့တွေကပြန်ပြန်လာပြီးချင်းမှာတော့သူတို့ရဲ့ကလေးတွေပေါ့နော်ချက်ချင်းပြန်ပြီးတော့ပြုစုပြုထောင်ဖို့ဆိုတာသူတို့မှအချိန်ကြီးလိုသေးတယ်ပေါ့အဲ့လိုမျိုးကလေးတွေဆိုတော့တစ်နှစ်နှစ်နှစ်လောက်ပေါ့နော်ဆက်ထားပြီးရင်မိဘတွေအဆင်ပြေတဲ့အချိန်ကြမှာပေါ့နော်ပြန်ပြီးတော့ပို့ပေးတာမျိုးတွေရှိတယ်
International Organization for Migration IOM ဖွဲ့အစည်းရဲ့အချက်လက်တွေအရထိုင်းနိုင်ငံထဲမှာအိနီနာချင်းနိုင်ငံတွေကရွှေ့ပြောင်းလာတဲ့ကလေးတွေနိုင်ငံရေးခေါ်လုံခွင့်လျှောက်လာတဲ့ကလေးတွေရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေကြောင့်တိမ်းရှောင်လာတဲ့ကလေးတွေအပါအဝင်ကလေးပေါင်း3သိန်းကျော်ရှိတဲ့အကြောင်း HRW ရဲ့အစီရင်ခံစာမှာရေးသားထားပါတယ်ဒီကလေးတွေဟာကမ္ဘောဒီးယားလာအိုနဲ့တခြားနိုင်ငံကကလေးငယ်တွေနဲ့အတူမြန်မာပြည်ကကလေးများပါဝင်တယ်လို့လည်းရေးသားထားပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော်မအေးအေးမာရဲ့သတင်းပေးပို့ကြပါခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ဒီကနေ့ည9:00 နာရီ VOA ကအစီအစဉ်တွေတင်ဆက်တဲ့အခါအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 52နဲ့လိုင်းလက်190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပါမယ
်ယူကရိန်းပြည်ခါနဲ့ပတ်သက်ပြီးအပြေရှာနိုင်ဖို့အတွက်ရုရှားနဲ့ယူကရိန်းနိုင်ငံသားနိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကတောင်းဆိုလိုက်ပါတယ်။ယူကရိန်းခွဋ်ထွေးရေးကောင်ဆောင်အန်ဒရေးပါဂျင်ကအပြစ်ကတ်ရစိမ်းနဲ့အကျဉ်းသားတွေဖလှယ်ကိစ္စကိုဆွေးနွေးဖို့ပြောဆိုခဲ့ပြီးအင်္ဂါနေ့မှာနယူးဇီလန်နိုင်ငံကိုရောက်ရှိနေတဲ့မစ္စတာဘန်ကီမွန်ကအခုလိုတိုက်တွန်းပြောဆိုခဲ့တာပါ။အမေရိကန်ကလူမပါတဲ့ drone လေယာဉ်နဲ့အယ်ရှာဘတ်ရဲ့ခေါင်းဆောင်ကိုဥတည်ပြီးတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုမာလီအစိုးရကပြောပါရယ်။မနေ့ကတိုက်ခိုက်မှုကိုအယ်ရှာဘတ်ကအစစ်မြေအရာရှိတွေအစည်းအဝေးကျင်းပတဲ့ရှာဘယ်လီဒေသအောက်ပိုင်းမှာလုပ်ခဲ့တာလို့ဆိုပါရယ်။တရုတ်နိုင်ငံအပေါ်ထားတဲ့ဖိလစ်ပိုင်နိုင်ငံရဲ့သဘောထားပျော်ပြောင်းမှုအတွက်မချေနှက်တဲ့အတွက်ဆန္ဒပြတဲ့အနေနဲ့ဘုံခွဲတိုက်ခိုက်မှုကိုကြိုးစားတဲ့လူ3ယောက်ကိုဖိလစ်ပိုင်ရဲတွေကဖမ်းဆီးလိုက်ပါရယ်။တနင်္လာနေ့ကမနီလာနိုင်ငံတကာလေဆိပ်မှာလူတယောက်ကိုပောက်ကွဲပစ္စည်းတွေတင်ဆောင်ထားတဲ့ဗန်ကားတစ်စီးလိုက်နဲ့ဗန်ကားတစ်စီးနဲ့ဖမ်းမိလိုက်တာပါပါကစ္စတန်လွတ်တော်မှာဝန်ကြီးချုပ်နဝက်ရှာရစ်ကိုထောက်ခံတဲ့လွတ်တော်အစည်းအဝေးကျင်းပနေပါတယ်ဝန်ကြီးချုပ်ယာရူကနေနှုတ်ထက်ပေးဖို့သတင်းပတ်ကြားဆန္ဒပြမှုတွေကြားမှာပဲဝန်ကြီးချုပ်ရှာရစ်ကယာရူကနေနှုတ်ထွက်ပေးဖို့ညှင်းဆန်နေတာပါDemocratic Republic of Congo မှာ Ebola ရောဂါပိုးကြောင့်တည်ဆုံသွားတဲ့သူ32ဦးထိရှိသွားပြီလို့ကျန်းမာရေးဝန်ကြီးကပြောဆိုခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်ကကြေညာခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိလိုင်းနိုမီတာ19.25ရိုးကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါနောက်ထပ်2 ថ្ងៃအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.